ရှမ်းပြည်နယ်မြောက်ပိုင်းတန်ရံမြို့နယ်အတွင်းကစစ်ကောင်စီရဲ့တပ်စခန်းတွေကို TLL ကတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့အင်အားထောင်ချီတဲ့ဝတ်တပ်တွေဟာတန်ရံမြို့တွေကိုရောက်ရှိလာပါတယ်။ဒေသခံတွေကတော့ဝတ်တပ်ကစစ်ကောင်စီတပ်နဲ့ညှိနှိုင်းပြီးတော့မြို့ကိုဝင်ရောက်ထိန်းသိမ်းဖို့လို့သိရကြောင်းပြောပါတယ်။လောလောဆယ်မှာတော့လာရှိုးမြို့ဘက်မှာလည်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ရှမ်းမြောက်ဒေသကစစ်ရေးနောက်ဆုံးအခြေအနေတွေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါမယ်။
တန်ရံမြို့နယ်အတွင်းရှိမန်ကတ်နယ်မန်ပတ်ရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဒီလ10ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့ကြောင်းတန်အံမျိုးသားလူမျိုးရေးတပ်မတော် TNL ကသတင်းထုတ်ပြန်ထားတာပါ။တန်ရံမြို့နယ်အတွင်းတိုက်ပွဲဖြစ်ခဲ့တဲ့နောက်မနေ့ညသကောင်ချိန်ကဝါပြည်သွေးစည်ညီညွတ်ရေးတပ်မတော် UWSC ခေါ်ဝါတပ်ဖွဲ့တွေဟာတန်ရံမြို့ကိုဝင်ရောက်လာခဲ့ကြောင်းဒေသခံတူက VOA ကိုပြောပါရယ်
။တန်ရံမှာရောက်နေပြီ။ပါမျိုးတွေရောက်နေပြီ။ကျွန်တော်ကြည့်တာတော့လောလောဆယ်ကြည့်တာတော့ဝက်လက်ကုန်းလုံးတိုင်းကြည့်နေတယ်။ကျွန်တော်တို့မှရောက်နေတာတော့50ဝန်းကျင်တော့ရှိတယ်။ဒီမှာပြောနေကြတာတော့တစ်ထောင်နဲ့နှစ်ထောင်ကြားရှိတယ်လို့ပြောတာပဲ။ဆိုတော့ uniform ဘုံမဟုတ်ပါတော့။ဒီအဲဒီလိုဥစားနေနေပဲ။အညာဆက်နေတဲ့နယ်လောက်မှပြီးကြောက်လာတယ်။ကားနဲ့။တောင်ဆောင်ပြရနေစဉ်းလာတယ်။တကားသတ္တုကြီးက55ကျော်မြောင်းကြားပဲ။ဒီနမှုဆွဲပြရနေတဲ့စဉ်းလာတယ်ရှိတယ
်။ DNL ကစစ်ကောင်စီရဲ့မန်ကတ်နဲ့မန်ပတ်တပ်စခန်းတွေကိုတိုက်ခိုက်ခဲ့တဲ့အပေါ်တန်ရံမြို့မှာတိုက်ပွဲမဖြစ်အောင်ဝါတပ်ဖွဲ့တွေဟာလာရောက်ညှိနှိုင်းဆောင်ရွက်နေတယ်လို့သိရကြောင်းလဲ။တရန်ဒေသခံကဆက်ပြောပါတယ
်။မန်ကတ်မှာညံကောက်ကြည့်တယ်လို့ပြောတာပဲ။စီစီတူနဲ့ကြောင်းလေ။အဲဒီလူကြီးကြီးပေါ့။တရန်နဲ့တော့ဆက်ဆံမှန်တော့ဘူးလို့မင်းတို့လည်းပြောတယ်။ကျွန်တော်တော့တနက်ကတော့ကြားရတယ်။ဒါပေမဲ့မန်ကတ်မှာလာတော့ဒီကြောက်လိုမျိုး။ဟောဒီကနေ့ချင်းဝင်ခင်းနေပုံစံမျိုးနဲ့လုံးမှာ။ဒီကနေ့သူအနည်းနိုင်တယ်လို့ပြောတယ်။ဟောဒီကမရှိအောင်ညီနိုင်တယ်လို့လည်းဆက်ခံတော့မရအောင်ကြည့်နေလို့ပြောတာပဲ။ဟောဒီပို့တော့မဟုတ်ဒီမှာတော့ဒီ long box long နဲ့အငောကုကနေဒီဒီမှာပေါ့။ long ring ချင်းနေလို့နည်းနည်းစုပ်နေတယ်။
ဝါတပ်ဖွဲ့တွေတန်ရန်ကိုရောက်လာတဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ UWSC ရဲ့လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကို Messenger ကတဆင့်ဆက်သွယ်မေးမြန်းရမှာတော့ဒေသခံတွေကရှမ်းမြောက်ဒေသကကျေပြန့်လာတဲ့ပြည်ပခါတွေတန်ရန်ဘက်ကူးမလာစေဖို့တောင်းဆိုတဲ့အတွက် UWSC ကအစိုးရနဲ့ဝင်ရောက်ညှိနှိုင်းတာဖြစ်ကြောင်းဖြစ်ကြပါတယ် UWSC အနေနဲ့ဗမလိုက်မှုကိုကျင့်သုံးပြီးပြည်ပခါဖြစ်တာကိုလက်ခံမှာမဟုတ်ကြောင်းနဲ့တန်ရန်ဒေသအေဂျင်စီအတွက်ရည်ရွယ်ကြောင်းလည်းဖြေဆိုထားပါတယ်အာရှုမြို့မှာတော့ MNDA ကိုကန့်တက်တွင်နဲ့စစ်ကောင်စီတက်ကြားမှာမနေ့ညနဲ့မနက်ပိုင်းမှာတိုက်ပွဲပြင်းထန်ခဲ့ပြီးနေကင်းဘက်မှာတော့အတန်ငယ်ငြိမ်သက်နေကြောင်းနဲ့ညနေပိုင်းမှာတော့လေကြောင်းကပစ်ခတ်တာတွေရှိကြောင်းလာရှုဒေသခံကပြောပါတယ
်။ဟုတ်တယ်ကတော့ဒီနည်းနည်းငြိမ်ငြိမ်ဟောလက်နဲ့ငယ်တော့ပြင်းတယ်လက်နဲ့ကြီးရဲ့တိတ်နေတယ်လက်ကြီးရဲ့တနိုင်ခါခါတစ်လုံးတော့ပြင်းတယ်။ရှင်းသားမှာဝိုင်းလာတော့ကျွန်တော်ကြားတယ်ဟော။မြို့ထဲမှာတော့မရောက်သေးဘူးအဲတော့အဆက်ပြေးမှာပဲသူတို့ဝိုင်းလာတယ်ကျွန်တော်ကြားတာ။ပြက်ပတ်ကုန်ညဆားတာညအခုဒီနည်းပညာလုံးတမနယ်လုံးခြားနေတော့ငောလေရကနာနှစ်နာရီခွဲတခါ၃နာရီတခါမင်္ဂလာခုဒီရက်ကဆနေပြန်မှာဟိုလက်နေကြီးတလုံးခုရကြတော့အခုဒီလူကြီးဖြစ်ရုံနဲ့ဟော
အခြားဒေသခံတူကတော့ခမရ900ခွန်ဘတ်မှာလေရင်နဲ့ဘုံချတာတွေရှိကြောင်းပြောပါတယ်လာရှိုးမီဒီယာရဲ့လူမှုကွန်ရက်ဆမ်မနာတွေမှာတော့ဒီနေ့နေ့လယ်ပိုင်းမှာလာရှိုးတက္ကသိုလ်အနီးမှာရှော့တိုက်တုံးတလုံးအထက်ကတစ်အနောက်မှာ၄လုံးရက်ကွက်9ဘတ်မှာတော့အများပြားကြခဲ့ကြောင်းဖော်ပြထားပါတယ်MNDA ကိုကန်တပ်ဖွဲ့ကတော့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိပါဘူး။ဒီနေ့မိုးကုတ်မိုးမေကြောက်မဲတီဘောနဲ့တန်ရန်ဘက်ကတိုက်ပွဲအခြေအနေတွေမေးမြန်းနိုင်ဖို့ TNL ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရပါဘူး။ဒီလ10ရက်နေ့ကတော့နောင်ချူမြို့မှာနောက်ဆုံးကြန့်ရှိတဲ့အမှတ်666ဒုံးတက်ရင်ကို TNL ကညနေ3နာရီလောက်မှာတင်းယူခဲ့ရမှာဒုံးတက်ရင်အတွင်းကအတွဲလိုက်ပစ်ဒုံးလက်နက်တွေအပါအဝင်လေရင်ပစ်လက်နက်2လက်60မမ15လက်80မမ2လက်ဆက်လက်18လက်လက်နက်မျိုးစုံ139လက်ရေဒါတစ်လုံးနဲ့ဒုံးပစ်ကြီး10တပ်တာတင်ယူရခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။နောင်ချူတိုက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ။